ကျွန်တော်30နှစ်ကြာကလက်နက်ကြီးကြားရောက်ပေါက်ကွဲလို့9နှစ်အရွယ်ကလေးငယ်တူပါဝင်ဒေသခံလေးဦးသိဆုံးခဲ့တယ်လို့ဒေသခံတွေကပြောကြပါတယ်ကျွန်တော်တလအတွင်းမှာပဲကောလင်းမြို့နယ်အတွင်းလက်နက်ကြီးနဲ့ပြစ်ခတ်ခံရတာ၃ချိန်ထက်နည်းရှိခဲ့တယ်လို့သိရပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုနားလည်အောင်ပြောပြပါမယ်
စကိုင်းတိုင်းကောလင်းမြို့နယ်ကျော်စရာရပ်ကွက်ထက်ကိုစစ်ကောင်စီတပ်ဖွဲ့တွေပြစ်ခတ်လိုက်တဲ့လက်နက်ကြီးကြားရောက်ပေါက်ကွဲခဲ့တာကြောင့် 9နှစ်ဝန်းကျင်အရွယ်ကလေးငယ်တူအပါဝင်ဒေသခံလေးဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကျွန်းလ30ရင်းနှီးညတကောင်အချိန်မှာပြစ်ခတ်ခဲ့တာဖြစ်ပြီးကျွန်းလတလအတွင်းမှာရင်ကောလင်းမြို့နယ်ကရပ်ကွက်တချို့ကိုလက်နက်ကြီးနဲ့ပြစ်ခတ်တာ၃ချိန်ထက်မနည်းရှိခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။ကိုးတောင်ဘုတ်ကြေးရွာဖက်မှာဒေသကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြ
ာဖြစ်ပြီးကျော်စေရရက်ွက်ကနေအိမ်နှလုံးပေါ်ကြောက်ပောက်ကွဲခရကနေလူလေးဦးသေဆုံးခဲ့တာလို့ဒေသခံတအူဖြစ်တဲ့ကိုရောင်နေကပြောပါတယ
်။အိမ်ကတော့အခုရှားတဲ့အိမ်ဟိုတိုင်ထဲမှာရာစု၃ယောက်တည်သွားတဲ့အိမ်ကတော့သူတို့အဲ့အိမ်ပေါ်ကနေဖောက်ချလိုက်တယ်ပေါ့မှာလက်နဲ့ကြည့်ရ။အဲ့ဒါတော့တည်သွားတဲ့သူကတော့ဥတာထူးဒေါ်ဆန်းသူတို့လင်မယားပေါ့အမဒီရဲ့အဲ့ကောင်မင်းရဲ့စလီမာဒီပြသူကအဲ့စလီမာပြောပါမိဘမိတော်ကပေါ့သူအဲ့စလီမာကစီတော့သူရောက်အဲ့အိမ်ရတယ်သူတို့အိမ်ရဲ့နောက်ကဒီကရဲ့အိမ်မှာနောက်ကအလုပ်တပီးတယောက်ကလာရချပြောမှပြည့်ရတယ်ဒေါ်စာကြည့်ရတယ်ဆိုတော့စုစုပေါင်း၄ဦးပြမှာဒီပေါ်ကိုသင်သွားတာကျော်စီရရက်ွက်နဲ့ကျော်စီရရက်ွက်ကျတော့ကျွန်တော်ပြောမှဆန်တော့ရက်ွက်ကြည့်ပေါ့အမပြောမှဆန်လူကြီးရက်ွက်ပေါ့ရက်ွက်ကူမှာလို့စကားစကားရန်ထူလိုက်တော့အဲ့ဒီလုံးစေချအဲ့အိမ်ကိုချပြောမှအမသူရဲ့အိမ်ငါမနေ့ဒီခီဝါပေါ့ဆန်းနဲ့ကလေးကကလေးမလေးဆိုရင်ခေါင်းမချမရတော့လေတော့ဆန်းဆိုရင်ခဏကိုအဖို့ပိုင်းအဖို့ပြစီသွားတာလို့ဆိုတော့သားမျိုးချစ်ချင်းနဲ့ကြိုလိုက်တယ်ဗျာ
ကျော်စရရက်ွက်နဲ့စစ်ကောင်စီတပ်တွေလက်နက်ကြီးအထိုင်ချထားတဲ့ထွေအုံယုံကမိုင်ဝက်လောက်တာဝေတယ်လို့လည်းဒေသခံတွေကပြောပါတယ်အခုဖြစ်ရတဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဖုန်းပြန်လည်ဖြေကြားတာမရှိသေးပါဘူးစစ်ကောင်စီတပ်တွေဟာအခုလိုလက်နက်ကြီးတွေနဲ့လူနေအိမ်တွေကိုမကြာခဏပစ်ခတ်လေရှိပြီးပြည်ခဲ့တဲ့ဂျွန်လတလားထဲမှာတင်း၃ချိန်ထက်မနည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီကတော့ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာကျေးရွာဒေသတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ရက်တွေလုပ်နေတာကြောင့်လို့တုံ့ပြန်ပြောဆိုလို့ရှိပါတယ်